အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာပြည်တို့ကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ပြန်ဟာဒီကနေ့နိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မြောင်လိုင်းနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်မူဂျင်မြောင်လိုင်းနဲ့တွေ့ဆုံခဲ့ရမှာတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ရေးကိစ္စရပ်အပအဝင်ဒေသတွင်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်တာဝန်ယူထားသူလည်းဖြစ်တဲ့မစ္စတာဂျိုးဆက်ဂျွန်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့မာကင်ဂျူရီကတင်ပြထားပါရရှင်
။အမေရိကန်ပြည်အောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးတဲ့ဖြစ်။နောက်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဖြစ်တဲ့ဆန်အမတ်ကြီးဂျိုးဆက်ဝမ်ယွမ်ဟာဒီနေ့ညပြည်တော်မှာဒဂရောတာနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့တနင်္ဂနွေဆက်ဆံရေးနဲ့ပူပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်းအမြန်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီဆွေးနွေးမှုအသေးစိတ်ကိုသိရဖို့အတွက်ဆက်သွယ်မေးမြန်းခဲ့ပေမဲ့လို့နိုင်ငံတော်အတိုင်းအမြန်ရုံးပြောခွင့်ရကအသေးစိတ်မပြောနိုင်တဲ့အကြောင်းကိုထုတ်ပြန်ပါတယ်။ဒီကနေ့မနေ့ပိုင်းကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့လည်းဆန်းမတ်ကြီးမျိုးတီးခြားတွေ့ဆုံပါတယ်။ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ကြိုးဝချမ်းသာရေးနောက်အမေရိကန်မြန်မာစစ်ဘက်ဆက်ဆံရေးပုံမတွင်းရေးကိစ္စတွေကိုတာမတ်ကြီးကဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကလည်းမြန်မာနိုင်ငံအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဇုန်ဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွက်လက်နက်ကိုင်ပြည်ပခါတွေချုပ်ငင်းပြီးရေးရေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းရဲ့ Facebook စာမျက်နှာကနေတစေထုတ်ပြန်ထားပါတယ်မြန်မာတပ်မတော်အနေနဲ့အိန္ဒိယနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေကတပ်မတော်အားလုံးနဲ့ချစ်ချင်ရင်းနှီးမှုရဖို့ကြိုးပမ်းနေပြီးတော့ရန်သူနိုင်ငံဆိုတာမရှိဘဲမိတ်ဆွေနိုင်ငံသာရှိတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာတပ်မတော်အနေနဲ့အရင်စစ်ဆေးရလက်ထက်မှာတော့မြောက်ကိုရီးယားကနေဒုံးလက်နဲ့ဤပညာတွေရဖို့ကြိုးပမ်းခဲ့မှုတွေရှိတယ်လို့စီးရီးယားဆက်ဆံမှုတွေနည်းနည်းကျကျရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်တာပေါ့အမေရိကန်ဆူယာဘက်ကဒီမှာဆူယာကိုအကြိမ်ကြိမ်တရီပေးခဲ့တာပါအခုရက်သားဆူယာလက်ထက်မှာတော့မြောက်ကိုရီးယားနဲ့မြန်မာစီးရေးဆက်ဆံမှုတွေမရှိတော့ဘူးလို့ယူဆရတဲ့အကြောင်းတကောင်းနိုင်ငံရေးလည်လာမှုအဖွဲ့ကကိုရဲမျိုးဟင်းကပြောပါတယ်
လက်ရှိကတော့ကျွန်တော်2010နောက်ပိုင်းကစပြီးတော့လေမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနေသားတော့အရင်လိုတော့ဟိုတက်တက်ကြွကြွနဲ့ဆက်ဆံပြီးတော့ပွားနေတဲ့အနေအထားမျိုးတော့မရှိတော့ပါဘူးမရှိဘူးလို့ကျွန်တော်သုံးသပ်မိပါတယ်အထူးသဖြင့် NLD အစိုးရတက်လာပြီးနောက်ပိုင်းမှာဆိုရင်ဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးကတော့မရှိတဲ့လောက်ကိုတွေ့ရပါတယ်ခင်ဗျာ
စစ်ဘက်ဆိုင်ရာဆက်ဆံရေးတချို့ရှိနိုင်တယ်ဆိုရဲသုံးသပ်ပြောဆိုတာတွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုထင်ပါလဲရှင်
ကျွန်တော်တို့ဥပဒေဆိုရလက်ထက်မှာအမေရိကန်နေပြီးတော့ဒီကာကွယ်ရေးဝန်ကြီးဌာနအစည်းအဝေးဆက်မှုလုပ်ငန်းဟိုကာကွယ်ရေးပစ္စည်းထုတ်လို့ရေးရရှိတော့ဖြစ်တဲ့ပြည်ပေါ်သူဒီပိန်ကြီးကိုမြောက်ကိုရီးယားနဲ့ဆက်ဆံနေဆိုတော့ယူဆကြတဲ့ဟိုအမေရိကန်ဆက်ရှင်ပြိလိုက်တော့ကျွန်တော်တို့တွေ့ရပါတယ်ပြီးတော့ဒီပြည်ရင်းကုမ္ပဏီတစ်ခုလည်းမြောက်ကိုရီးယားနဲ့ဆက်ဆံနေဆိုတော့တရားရှိမှုနဲ့ကျွန်တော်တို့အမေရိကန်ဆက်ရှင်လုံးလိုက်တာကိုလည်းကျွန်တော်တို့အိုက်တုံးကလေ့လာတွေ့ရှိခဲ့ရပါတယ်အဲမဲ့လည်းနောက်ပိုင်းမှာဒီအမေရိကန်နိုင်ငံကိုဟိုဆက်ရှင်နဲ့ပြတ်ထပ်ပြီးလိုက်တဲ့အခါမှာတော့အဲ့ဒီသူတွေကိုလည်းတစ်ခါတည်းပြန်ပြီးပြတ်ထပ်ပြီးလိုက်တဲ့ဆိုတော့ကျွန်တော်တို့တွေ့ရပါတယ်ဗျ။ပြည့်ရဆိုတော့တော့အရင်မှာတော့တန်ရရရှိနေပြီမြင်လဲလက်ရှိအချိန်တွေအနေထားရဆိုရင်တော့ကျွန်တော်တို့မိလာမိကတော့ဆိုရင်တော့ဆက်ဆံရေးအနေထားတော့မရှိဘူးဆိုတဲ့အနေထားမျိုးကျွန်တော်တို့တွေ့ရပါတယ်ဗျ။
တာမတ်ကြီးဂျိုးဆက်ယွန်းဟာဒီကနေ့သတင်းပတ်ကုံကစီကမူနိုင်ငံမှာရှင်းပါတဲ့မြောက်ကိုရီးယားရဲ့ဒေသတွင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒီမနက်ကကိုရောက်ရှိလာတာဖြစ်ပါတယ်။မြောက်ကိုရီးယားကဒီလအစောပိုင်းမှာအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်အထိအရောက်ပြစ်နိုင်လိမ့်မယ်လို့ယူဆရတဲ့နျူကလ িয়ার ထိပ်ဖူးတဲ့တိုက်ချင်းပြစ်ဒုံးကြီးဆက်သက်ပြစ်လုခဲ့ပြီးတဲ့နောက်တန်အမတ်ကြီးယွန်းအာရှဒေသကိုလာရောက်တာဖြစ်တယ်လို့တချို့ကမြောက်ကိုရီးယားဆူရနဲ့အနီးကဆက်ဆံရေးရှိခဲ့မှုတဲ့မြန်မာနိုင်ငံတစ်ခုတည်းကိုပဲတရားဝင်ရောက်တာလည်းဖြစ်ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ရေရာလက်ထောက်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ဖူးတဲ့ဂျိုးဆက်ဂျွန်းဟာမြန်မာနိုင်ငံကိုအရင်တုန်းကလည်းအချိန်တော်များများတွားရောက်ခဲ့ပြီးတော့မြန်မာဒီမိုကရေစီအစိုးရကူးပြောင်းရေးအတွက်တိုးတိုးတိုက်တိုက်အားပေးလှုံ့ဆော်ခဲ့တဲ့အမေရိကန်အရာရှိတစ်ဦးပဲဖြစ်ပါတယ်ရှင်။